ဂျော်ဂျီယာနိုင်ငံမှာပထမဆုံးအမျိုးသမီးသမ္မတတနင်္ဂနွေနေ့ကကျန်းသစ်စာကျင်းဆိုလိုက်ပါပြီ။ရွေးကောက်ပွဲအတွင်းမယိုးသားမှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ပါလီမန်ရွေးကောက်ပွဲတွေကိုအမြန်ဆုံးပြန်ကျင်းပပေးဖို့အတိုက်ခံပါတီဘက်ကတောင်းဆိုနေတဲ့ကြားကပဲဆိုလိုမေဇူရာဘစ်ဗီလီဟာသမ္မတသည့်အဖြစ်ကျန်းသစ်စာကျင်းဆိုလိုက်တာပါ။သမ္မတသည့်ကျန်းသစ်စာကျင်းဆိုလိုက်ပြီးဖြစ်တာကြောင့်ပါလီမန်စနစ်ကိုပြောင်းလဲအုပ်ချုပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်းလဲစတင်အသက်ဝင်လာပြီးဖြစ်ပါတယ်။ဒါပေမဲ့သမ္မတကတော့တကယ်အာဏာမရှိပဲပြရုပ်အဖြစ်သာတည်ရှိမှာဖြစ်ပါတယ်။အသက်66နှစ်အရွယ်ပြင်သစ်နိုင်ငံဘွားဇူရာဘစ်ဗီလီရဲ့ကျန်းသစ်စာကျင်းဆိုပွဲကိုတိုင်းပြည်အရှေ့ပိုင်းဝိုင်းထွက်တဲ့ကာခက်တီဒေတာကရှေးဟောင်းတယ်လာဗီမြို့မှာရှိတဲ့ဂျော်ဂျီယာရဲ့ဒုတိယနောက်ဆုံးဘီရင်ဟယ်ရာကလီယပ်စ2ခြံဝင်းအတွင်းမှာကျင်းပခဲ့တာပါသူ့တမရတက်တန်းရဲ့ယူရချက်ဟာဂျော်ဂျီယာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပေးပြီးဥရောပတိုက်နယ်ပူးပေါင်းဆောင်ရွက်မှုတွေနောက်ကျောင်းပြန်လည်လို့မရတဲ့အခြေအနေရောက်အောင်ဆွမ်းဆောင်ပေးသွားဖို့ဖြစ်တယ်လို့တမရတက်ကပြောပါတယ်အတိုက်ခံပါတီတွေကတော့ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဇူရာဗစ်ဗီလီကိုသမရသည့်အဖြစ်အတိမတ်ပြုဖို့ညှင်းဆုံနေပြီးသမရအိမ်တော်ရှိမှကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်